တင်တော်ဝဲမမှာဖွဲ့စည်းပုံအခြေခံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောခဲ့တာဟာတင်တန်းမှာသုံးတာသာဖြစ်ပြီးတကယ်လက်တွေ့မှာတော့ကာကွယ်သွားမှာဖြစ်တယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးကစနေနေ့မှာဖြေရှင်းချက်ထုတ်ပြန်လိုက်တာကတပ်မတော်ရဲ့အဓိကမူဝါဒကိုသိကြအောင်နဲ့နိုင်ငံရေးအရထိတ်တိုက်တွေ့ဖို့နည်းလာတဲ့လမ်းစသဘောဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ် MIPSမြန်မာငြိမ်းချမ်းရေးလုံခြုံရေးအင်စတီကျူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးက
ပထမကျွန်တော်တို့ကာကွယ်စုပြောရတဲ့မှာဖွဲ့စည်းပုံအခြေခံဥပဒေကိုဆောင်ရှောက်မယ်လို့ပြောတယ်။နောက်တစ်ဆင့်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမှုမရှိရင်အဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရုပ်သိမ်းလိုက်တင်နေရုပ်သိမ်းလို့ရတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။အဲ့လိုပြောတဲ့ဟာမှာရှင်းတဲ့နောက်နေရာသဘောသဘာဝကြီးမတူတဲ့ဟာလိုမျိုးပေါ့နော်။အဓိပ္ပာယ်ပြန်ဆိုကြတာလည်းရှိတော့အဲ့ဒီပုံမှာတတ်မတော်ကနေပြီးတော့သူတို့ရဲ့အဓိကရည်မှန်းချက်ကတော့2008ဖွဲ့စည်းပုံကာကွယ်ဆောင်ရှောက်ရေးကတတ်မတော်ရဲ့အဓိကအခြေခံကြတဲ့မူဝါဒဖြစ်တယ်ဆိုတဲ့ဟာကိုသူတို့ကထပ်မံပြီးရှင်းလင်းတဲ့သဘောပါပဲ
။အဲ့ဒီတော့အရင်ကအခုလိုဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းနိုင်တဲ့သဘောနဲ့တမတော်ပြောခွင့်ရဗိုလ်ချုပ်စော်မေထွန်းကလည်းအာဏာမသိမ်းဘူးလို့အပြတ်မပြောနိုင်ကြောင်းတွေပြောခဲ့ပြီးမှပြည်ရင်းပြည်ပအဖွဲ့စည်းအသီးသီးအပြင်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကပါစိုးရိမ်တကြီးဥပဒေတိုင်းငြိမ်းချမ်းစွာဖြေရှင်းကြဖို့ပြောပြီးမှဖြစ်လာတဲ့ပေါ့အကြောင်းရင်းဖြစ်နိုင်တာကိုဆက်မေးရမှာဒေါက်တာမင်းစောက
ဟောဒါလည်းတရားမှုရှိပါတယ်နောက်တစ်ခုတရားမှုကတော့ဒီ Supreme Court တရားရုံးချုပ်ကနေပြီးတော့ပြင်တဲ့စာချုပ်လာပုံမှာသူကငင်းပယ်တာမျိုးမလုပ်ပဲနဲ့စဉ်းစားဖုံးဖြတ်မယ်ဆိုတော့တဘောမျိုးပါတဲ့အခါမှာလည်းတတ်မတော်အတွက်ဒီလူးသွားလွတ်သွားရှိသွားတဲ့ဟာတွေတမိုင်းပါတာပေါ့နော်မဟုတ်လို့ရှင်ဒါထိတ်တိုက်အချက်တဲကိုရောက်သွားနေတာပေါ့အခုကတော့ဒီအချက်တဲလေးကတသုံးတရာရှောင်ထွက်လိုက်နေတဲ့အနေအထားမျိုးရှိတယ်ပေါ့နော်အဲနောက်တစ်ခုကလည်းအခုဒီ escalation ပေါ့နော်ဒါတစ်ဆင့်နောက်ကိုပြန်ထိတ်တိုက်တွေးမဲ့အခြေအနေနဲ့နောက်ကိုတစ်ဆင့်နောက်ပြန်ဆုတ်သွားတယ်ဆိုတော့အဲသဘောလေးဆောင်ပါတယ်အဲ့ဒီဟာအခုနေပြည်တော်မှာလည်းအခုကြားနေရတဲ့ညီနိုင်မွေလုပ်နေဆိုတော့အဲနှစ်ဖက်လုံးကတော့ပေါ့နော်ဒီလိုပြဿနာအကြီးကြီးမဖြစ်အောင်တော့အတန်းတန်းလုံးရှောင်းနိုင်ရှောင်းမှုစူးစမ်းကြရမယ်လို့ထင်ပါတယ်။အဲဒီနိုင်မှုတွေကိုလည်းဒါတစ်စုံတရာအပြုသဘောဆောင်ပြီးတော့တက်ရောက်နိုင်တဲ့အနေအထားမျိုးလည်းရှိနိုင်ပါတ
ယ်။ဒီပေါ်ရွေးကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာ
အခုတမတော်ရဲ့ထုတ်ပြန်ချက်ကြောင့်ဗာပြောပြည်သူများရဲ့စိုးရိမ်ပူပန်မှုတော့ထိုက်လျောက်ရောနေသွားပါတယ်။ဒါပေမဲ့ဒီဟာကပြည်ပြန်ပြီးတော့လည်းမဟုတ်သေးပါဘူး။ကျွန်တော်တို့လည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီဥပဒေပေါင်းအတွင်းမှာနိုင်ငံလို့ရတယ်အကြအလုံးအတွက်တွေ့ဆုံဆွေးနွေးဖို့အချိန်မရှိပါဘူး။သို့တော့ဥပဒေကိုပေါင်းကျော်တဲ့တောင်းဆိုမှုမျိုးတွေကတော့ဒီဆွေးနွေးပွဲတွေကအကျိုးရှိဖို့မြင်ပါဘူး။သူချင်းကျွန်တော်တို့ဒုတိယအကြိမ်ဆက်တော်ခေါ်ပြီးဖို့ဆိုတာကမနေ့ကဆိုရင်လည်းဒုတိယအကြိမ်ဆက်တော်ရဲ့တက်တန်းကုန်ပြီလို့တော့ဖွဲ့စည်းပုံမှာဆိုပါတယ်။အဲ့ဒါကိုကျွန်တော်ကြည့်လို့ချင်းချင်းနိုင်ပြီးတော့ပြန်ခေါ်တယ်ဆိုရင်ဒါဖွဲ့စည်းပုံကိုချူထောက်တာပဲဖြစ်ပါတယ်
။အဲ့ဒီတော့အခုလို့တက်မတော်ကတေးကြအောင်သဘောထားထုတ်ပြန်တာကြောင့်ရှေ့မှာဘလို့တက်ရမှုရှိနေတာကိုဆက်မေးရမှာဒေါက်တာမင်းစောဦးက
အကယ်၍ဒီလိုမျိုးဒါဆိုလို့ရှိရင်ဟဲ့လားတက်မတော်ကအခုပြောနေတဲ့အာနာသိမ့်နေဆိုတဲ့ဟာကနောက်ရှေ့ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်တက်မတော်ကဘလို့အနေထားမျိုးမှာဝင်ရောက်ထိမ့်သိမ့်နိုင်လဲဆိုတာကတော့ဟိုအကန့်အသတ်နဲ့ကိုထားရတာကိုတွေ့ရပါနာနာဆုံးရေးပေါ်အခြေအနေကြီးညာပြစ်လို့အဲနိုင်ငံတော်အာဏာကိုယူရတယ်ဆိုတော့မှသူ့မှာအကန့်အသတ်ရှိတယ်။6လ6လနှစ်ခါပဲတိုးလို့ရတော့တနည်းလောက်ပဲသူဒီအဲ့အတွင်းမှာသူတို့အာဏာကိုထိန်းလို့ရပြီသူတို့ရွေးကောက်ပဲလုပ်ပြီးပြန်ကိုလွှဲရမှာဖြစ်တယ
်။အခုလိုအခြေအနေကြောင့်ရှေ့မှာဆက်တက်ရောက်မှုရှိနိုင်တာကိုနိုင်ငံရေးသုံးသပ်သူတင်းဘဝမဂ္ဂဇင်းအက်ဒီတာချုပ်ဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ရေးဘူးအားဖြင့်တော့အကောင့်ဘက်ကိုပြားတဲ့အလင်းလေးကိုနည်းနည်းတွေ့ရတယ်လို့ပြောရမှာပေါ့နော်။ဒါပေမဲ့ဆက်လက်ညီနိုင်ဖို့တော့လိုနေမယ်ထင်တယ်။စကားပြောနေပြီဆိုလို့ရှိရင်ဟိုဒါတော်တော်ကောင်းပါပြီ။အရင်ဟန်နဲ့နိုင်ရှင်ကြည့်ပြီးပြောမယ်ဆိုရင်တော့အာနာသိမဲ့အနေထားကနေနည်းနည်းလေးပြန်ပြီးတော့ကျွန်တော်တို့ဆုတ်သွားတဲ့အနေထားများဖြစ်မလားလို့အတိတ်ပဲကောက်ယူလို့တော့ရတယ်။ဒါပေမဲ့အဲ့ဒီတင်းမာမှုတွေရှိနေတယ်များအန္တရာယ်ကတော့ရှိနေသေးပဲ
။တကယ်တော့တနည်းလာနေမှာလွတ်တော်သေးခေါ်ဖို့နီးလာချိန်မှာအခုရွေးကောက်ပွဲပြီးနိုင်ငံရေးတင်းမာမှုတွေစပြေလည်လာဖို့လမ်းစဘလို့ဆက်ဖြစ်လာမှာကိုစောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ